အမေရိကန်နိုင်ငံရဲ့အမျိုးသားလူကြုံရေးအပေါ်ချိန်ချောင်းမှုရှိနေတာကြောင့်တရုတ်ကုန်သွယ်ရေးကုမ္ပဏီလေးခုကိုပေးအပ်ထားတဲ့လုပ်ငန်းလည်ပတ်ခွင့်ကိုပြန်လည်ရုပ်သိမ်းကောင်းရုပ်သိမ်းမယ်လို့အမေရိကန်ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ကပြောပါတယ်။တရုတ်အစိုးရကအထောက်ပံ့ပေးထားတဲ့အဲ့ဒီတရုတ်ကုမ္ပဏီလေးခုဟာတရုတ်ကွန်မြူနစ်ပါတီရဲ့ထိန်းချုပ်ဩဇာလွှမ်းမိုးမှုနဲ့အမျက်ထောက်အသုံးချရတာကိုခံရဖို့အနေနဲ့ရှိနေတာကြောင့်အမေရိကန်အစိုးရဌာနတွေကြားအလွန်မင်းစိုးရိမ်ပူပန်မှုတွေဖြစ်ပေါ်နေတယ်လို့ပြည်ထောင်စုဆက်သွယ်ရေးကော်မရှင်ဥက္ကဋ္ဌအာဂျီပါယီကပြောပါတယ်။ China Telecom Americas, China Unicom Americas, Pacific Networks နဲ့ Comnet ဆက်သွယ်ရေးကုမ္ပဏီတွေအနေနဲ့လွတ်လပ်တဲ့အဖွဲ့အစည်းတွေဖြစ်ကြောင်းနဲ့သူတို့ရဲ့လုပ်ငန်းလက်ကင်ခွင့်ဘာကြောင့်မယုံသိသင့်ဘူးလဲဆိုတဲ့ရှင်းလင်းချက်ကိုရက်30တွင်တင်သွင်းရမယ်လို့လည်းကော်မရှင်ကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့အကြားကိုရိုနာဗိုင်းရပ်စ်ကိစ္စအပါအဝင်ကိစ္စတော်တော်များများမှာသဘောထားကွဲလွဲနေကြရမှာအမျိုးသားလုံခြုံရေးအရာဆိုပြီးတရုတ်ကုမ္ပဏီ Huawei ထုတ်ပစ္စည်းတွေအသုံးပြုခွင့်ကိုအမေရိကန်အစိုးရကပိတ်ပင်ထားခဲ့ပြီးဖြစ်တယ်လို့ပြီးခဲ့တဲ့နှစ်ကလည်း China Mobile ကုမ္ပဏီကိုအမေရိကန်ဈေးကွက်ထဲပိတ်ထားခဲ့တယ်လို့ Bloomberg သတင်းမှာဖော်ပြထားပါတယ်ခင်ဗျ